စစ်ကောင်စီတပ်တွေနဲ့အေးရခိုင်တပ်တော်တို့ကြားမှာတိုက်ပွဲတွေပြင်းထန်နေတဲ့အချိန်မော်တာကြီးစံကြားရောက်ပေါက်ကွဲမှုကြောင့်ဒီကနေ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှာတော့အနည်းဆုံးလူ၂ဦးသေဆုံးသွားတယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြောပါတယ်။ဘင်္ဂလားရွာတရွာမှာဒေသစံတော်ချိန်၂နာရီကျော်လောက်မှာမော်တာကြီးထိမှန်ပြီးတော့အသက် 40 ရှစ်နှစ်အရွယ်ဘင်္ဂလားဒေ့ရှ်နိုင်ငံသူအမျိုးသမီးနဲ့ရိုဟင်ဂျာအမျိုးသားတအူးအသက်ဆုံးခဲ့တယ်လို့ဒေသခံရဲမှုအဗ်ဒူမမန်ကိုကိုးကားပြီးတော့AFP သတင်းမှာဖော်ပြပါတယ်။သေဆုံးသူအမျိုးသမီးကတော့စိုက်ပျိုးရေးလုပ်ငန်းအတွက်သူ၅ရင်းခိုင်းစေထား ရှိခဲ့ပြီးတော့2ယောက်ကတော့အသက်အန္တရာယ်ဆိုးရင်ရတယ်လို့9ယောက်ကတော့ဒဏ်ရာပြင်းထန်ပါတယ်လို့ကော့စ်ပဇာအခြေဆိုင်MSF အဖွဲ့ဝန်ထမ်းတစ်ယောက်ကပြောပါတယ်။တစ်ချိန်တည်းမှာပဲတိုက်ပွဲတွေတွင်းမှာတော့ရခိုင်တပ်တော်အေအေကအသာစီးရလာတာကြောင့်နယ်စပ်ဖြတ်ကျော်ပြီးတော့ထွက်ပြေးလာတဲ့စစ်ကောင်စီတပ်ဖွဲ့ဝင်16ယောက်ထက်မနည်းကိုလည်းစောင့်ရှောက်ထားတယ်လို့ဘင်္ဂလားဒေ့ရှ်ပြည်